ီနေ့ညနေ3နာရီအချိန်ထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်ထားတဲ့ရလဒ်တွေအရမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကလွှတ်တော်အသီးသီးမှာပြတ်တက်အနိုင်ရတာကိုပြနေပါတယ်။ပြည်သူ့လွှတ်တော်မှာ NLD က196နေရာပြည်ထောင်စုကြံခိုင်နဲ့ဖွံ့ဖြိုးရေးပါတီ USDP က23နေရာကြံပါတီတီတီက24နေရာရထားပါတယ်။မျိုးသားလွှတ်တော်မှာ NLD က95နေရာ USDP က10နေရာကြံပါတီတီတီက17နေရာရထားပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာ NLD က368နေရာ USDP က36နေရာနဲ့ကြံပါတီတီတီက28နေရာရထားပါတယ်။ဒီကနေ့ညနေ3နာရီအထိဆိုရင်ပြည်သူ့လွှတ်တော်အတွက်စုစုပေါင်းအမှတ်နေရာ243နေရာကျင်းပပြီးသွားပြီးမို့နောက်ထပ်နေရာ80ကျော်အတွက်ပဲကျင်းပဖို့ကြံပါတော့တယ်။အမျိုးသားလွှတ်တော်အတွက်116နေရာကျင်းပပြီးဖြစ်တာကြောင့်နောက်ထပ်နေရာ50လောက်အတွက်ပဲကျင်းပဖို့ကြံပါတော့တယ်။ NLD ဟာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်၂ရက်အတွက်စုစုပေါင်းလွှတ်တော်အမှတ်နေရာ290နေရာရနိုင်ပြီဖြစ်ပါတယ်။အဲဒါကြောင့်လွှတ်တော်နှစ်ရက်ကနေဒုတိယသမ္မတတဦးစီနဲ့စုစုပေါင်းနှစ်ဦးကိုရွေးချယ်ဖို့စစ်တပ်ကိုယ်စားလှယ်တွေဘက်ကတင်တဲ့ဒုတိယသမ္မတတဦးအပါအဝင်စုစုပေါင်းဒုတိယသမ္မတ3ဦးတည်းကနေမှသမ္မတကိုရွေးချယ်ဖို့အစိုးရအသစ်ကိုဦးဆောင်ဖွဲ့စည်းဖို့အတော်လေးကိုအလားအလာကောင်းနေပြီလို့ဆိုရမှာပါ။ NLD ဥက္ကဋ္ဌတော်ဆန်းစုကြည်ကတော့ရွေးကောက်ပွဲအောင်နိုင်ရေးအတွက်ပါဝင်ကူညီဆောင်ရွက်ပေးခဲ့ကြတဲ့အမှုပညာရှင်တွေကိုရန်ကုန်မြို့တက္ကသိုလ်ကြီးတာလန်ကသူ့ရဲ့နေအိမ်မှာဒီနေ့တွေ့ဆုံပြီးကျေးဇူးတင်စကားပြောပါတယ်။အဲဒီတွေ့ဆုံပွဲအတွင်းမှာပဲနိုင်ငံတော်ကစိုက်ကားဆရာတွေကိုလည်းတော်ဆန်းစုကြည်ကကျေးဇူးတင်စကားဆုခဲ့ပါတယ်။